ါတယ်ထိုင်းနိုင်ငံနဲ့နယ်စပ်မြန်မာနိုင်ငံဘတ်ချံမြဝတီခရိုင်နယ်ကကြားဖြန်လို့ခေါ်တဲ့အွန်လိုင်းဝေလင်ကိုင်းနေစီမှာရောင်းစားခံထားရတဲ့သူတွေပြန်ပြီးတော့လွတ်မြောက်လာနိုင်ရေးတပ်ဆိုင်ရာတန်ရုံတွေအနေနဲ့ကူညီပေးကြဖို့သူတို့ရဲ့မိသားစုဝင်တွေကအကူအညီတောင်းခံနေကြပါတယ်မကြသေးခင်တုန်းကအဲ့ဒီငွေလိန်ခိုင်းတွေကနေပြန်ပြီးလွတ်မြောက်လာတဲ့သူတွေရှိပေမဲ့အများပြားကြံနေသေးတယ်လို့လည်းကူညီပေးနေတဲ့ပရဟိတဝန်ထမ်းတွေကပြောပါတယ်။ကြားဖြန့်ငွေလိန်ခိုင်းတွေမှာပိတ်မိနေတဲ့သူတွေလွတ်မြောက်ရင်ကျိုးပန်းနေတဲ့အခြေအနေ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကထိုင်းနိုင်ငံကနေသတင်းပေးပို့ထားပါတယ်
။ထိုင်းမြန်မာနယ်စပ်မြဝတီခရိုင်နယ်ကလိန်နယ်ခိုင်းတွေကနေထွက်ပြေးလာသူတွေရှိနေတယ်လို့ဒီရက်ပိုင်းမှာပဲကူညီကယ်ဆယ်ဖို့သတင်းအချက်အလက်ပေးလာသူတွေရှိကြောင်းယူဂန်ဒါအပါအဝင်နိုင်ငံသားအတော်များများကိုကယ်ဆယ်မှုမှာပါဝင်ခဲ့တဲ့ပရဟိတသမားကိုမောင်ထွန်းက VOA ကိုအခုလိုပြောပြပါတယ်
။တို့ရှိမှာရှိတာတွေဟာတွေကတော့လက်ရှိဆိုလို့ရှိရင်ဘလူးတို့အင်ဂျင်နီယာရင်တို့နောက်ပြီးတော့ဒီ KK Park ဒီတင်းနဲ့တုံးလေးအကုန်လုံးမှာပေါ့နောက်ပြီးတော့ဝညာတို့ဒီကုမ္ပဏီတွေအကုန်လုံးမှာကဖိလစ်ပင်းရှိရယ်အင်ဒိုနီးရှားမလေးရှားဗီယက်နမ်အဲဒီချက်ပေါ့နော်နိုင်ငံအများကြီးပဲပြီးတော့ဒီကျွန်တော်တို့ကင်ညာအီသိုပီးယားတွေလည်းအများကြီးပေါ့နော်ပြီးတော့အီသိုပီးယားကျတော့ကျွန်တော်တို့ဒီမှာထိုင်းမှာလည်းတန်ယုံမရှိတဲ့အခါကျတော့သူတို့ကိုကူညီကယ်ဆယ်ပေးမဲ့လူမရှိဘူးပြီးတော့သူတို့တွေကဒီတရုတ်တွေကညမနှိမ့်ဆက်မှုအများဆုံးခံရတဲ့လူလည်းဖြစ်တယ်ပေါ့နော်ဘာလို့လဲဆိုအကုန်လုံးကလည်းညမနှိမ့်ဆက်ခံရတာတွေရှိပါတယ်ဘာလို့လဲဆိုတော့ဒီဘလူးတို့အဲ့ဒီတခြားမှာပေါ့နော်ဆိုတဲ့ခါကျတော့ဟို KK Park လို့မှာဆိုလို့ရှိရင်အမှညမနှိမ့်ဆက်တချို့ရေးဆိုရင်အယိုးတွေနံယိုးတွေကျိုးရတဲ့အဖြစ်ကိုရှိကြတာတွေရှိတယ်ပေါ့နော်အဲ့လို punishment တွေပေးတာရှိတယ်အဲ့လိုပြစ်ဒဏ်တွေပေးတာရှိတယ
်လိန်လေခိုင်းကနေပြန်လည်လွတ်မြောက်လာသူတွေရဲ့ပြောပြချက်အရတရုတ်နိုင်ငံသားတွေဆိုရင်တော့ကရုံးတုံးတာလက်ချောင်းထိတ်လေးတွေကိုလှီးဖြတ်တာတွေလုပ်လို့ရှိတယ်လို့လည်းဆိုပါတယ်လိန်လေခိုင်းနေစီကိုရောက်သွားသူတွေဟာတခြားသူတွေကိုလိန်လေဖို့အတွက်လေ့ကျင့်သင်ကြားပေးတာခံရတယ်လို့တတ်မှတ်ထားတဲ့ငွေကိုလိန်လေပြီးတော့မရှာဖွေနိုင်ဘူးဆိုရင်အပြစ်ပေးတာတွေနှိမ့်ဆက်ညှဉ်းပန်းတာတွေလုပ်တာခံရတယ်လို့လည်းသူကဆက်ပြောပြပါတယ
်သူက target ရှိရပေါ့နော်သူတို့ target ကိုဟိုမှာသူကတစ်လကိုဒေါ်လာ5000ရှာရမယ်ဆိုတော့သူတို့ target တွေပေးတာပေါ့နော်ဒါတော့ victim တွေကျောက်ဆူရဲ့အရာကိုကျွန်တော်ပြောပြတာပါဆိုတော့ကျွန်တော်ရေးဟာအဲ့ဒီမှာအဲ့ဒီ target ကိုလာပြည့်လို့မကုန်လာကုန်လို့အဲ့ target မပြည့်ဘူးဆိုလို့ရှိရင်အဲ့ဒီလူတွေအကုန်လုံးကမြန်မာနိုင်ငံမျိုးကိုခံရတယ်။အဲပြီးတဲ့ခါကျတော့ပေးမအိပ်ဘူးတရက်ကို3နိုင်4နိုင်5နိုင်ပဲပေးအိပ်တယ်။အဲပြီးလို့ရှိရင်အဲ့ဒါတည်းစိုးလာတဲ့3နာလောက်ဆိုလို့ရှိရင်အခန်းအမောင်ခန်းထဲမှာသူတို့မြန်မာနိုင်ငံတာကိုရှိရဆိုတဲ့ဟာတော့ victim တွေကတော့အဲပြောခဲ့ပြီးတာရှိတယ်။အထူးသဖြင့်ကတော့အဲ့ဒီဝင်ရတော့ပါတော့ပေါ့နော
်အခုလိုမျိုးကုညီကယ်ဆယ်ရေးလုပ်တဲ့အခါမှာလိန်လေခိုင်းတွေကနေလွတ်မြောက်အောင်လူတွေကိုကယ်ဆယ်ရတာမလွယ်ကူဘူးလို့လဲဆိုပါတယ်ထိုင်းဘက်ကတပ်ဆိုင်ရာစစ်တပ်လာဝကအထူးစုံစမ်းရေးအဖွဲ့တွေနဲ့လက်တွဲလှုပ်ဆောင်ရကြောင်းတွေကိုလည်းပြောပြပါတယ
်နိုင်ငံသားဖြစ်နေတဲ့အခါမှာကျွန်တော်တို့ကယ်ဆယ်ရတဲ့အခါမှာလည်းအရန် sensitive ဖြစ်တယ်ပေါ့နော်ဆိုတော့အခါကျကျွန်တော်တို့ကအားလုံးဒီဥပဒေပေါင်းနေရနေလောက်ရတဲ့အကြောင်းအပိုင်းလေးရှိတာပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့ကိုယ်တိုင်ကလည်းဒီကေဇေရကနေလူပုံကူးပြစ်သွားမှအောင်ကျွန်တော်တို့ကလည်းဆွေးယူနေဆိုတဲ့အခါကျတော့ကျွန်တော်တို့ကတော့လူကြီးတွေအရင်တော့အကြောင်းကြားအတိပေးပြီးတော့မှပဲဒီညနေဆွေးနွေးပြီးတော့မှဒီလူတွေရောက်လာပြီဆိုလို့ရှိရင်လည်းဒီဘက်ကအာဏာပိုင်တွေဖိုင်းစစ်တပ်တွေနောက်လာဝကတွေပြီးတော့ DSI တို့တခြားပြီးတော့ဟောပေါ့နော်ဒီဂဗနာအထိကိုကျွန်တော်တို့ကအာတင်ပြီးတော့မှလောက်ရတာပေါ့နော်အဲ့တော့ဒီလူဦးရေအများကြီးများသလိုပေါ့လေ
ဒီအပိုင်းမှာပဲကင်ညာနိုင်ငံသားတို့ဟာမဲဆောက်ဘက်ကိုထွက်ပြေးလာပြီးညှဉ်းပန်းနှိပ်စက်ခံထားရတဲ့အကြောင်းတွေကိုဖွင့်ဟပြောဆိုခဲ့ပါတယ်အလားတူပါကစ္စတန်နိုင်ငံသား၅ဦးကလည်းသူတို့ကိုကယ်ဆယ်ဖို့အကူအညီတောင်းခံတာတွေရှိခဲ့ပါတယ်နေကြဆောင်တက်နဲ့ DKBA ထိန်းချုပ်ရာနယ်မြေတွေမှာရှိတဲ့လိန်လေခိုင်းတွေရဲ့တားကောင်တွေကိုတလကိုလူတစ်ထောင်လုံးနဲ့ပြန်လွတ်ပေးဖို့ရှိတယ်လို့လည်းနေကြဆောင်တက်ကပြောဆိုထားပြီးဒီအပိုင်းမှာပဲနောက်ထပ်လူ60လောက်ထပ်ပြီးတော့လွတ်ပေးမယ်လို့ဆိုပါတယ်ဖေဖော်ဝါရီလ6ရက်နေ့ကတော့တရုတ်နိုင်ငံသား39ဦးအပါအဝင်လူ62ဦးကိုတော့နေကြဆောင်တက်ကထိုင်းစစ်တပ်ကိုပြန်လည်လွှဲပြောင်းပေးခဲ့ပါတယ်